အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန္ဒဟာပြည်နယ်မှာတာလီဘန်တို့ရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံး26ဦးသေဆုံးခဲ့ပြီး73ဦးဒဏ်ရာရတယ်လို့အာဖဂန်တာဝန်ရှိသူတွေကဒီကနေ့ဗုဒ္ဓဟူးနေ့မှာအတည်ပြုပြောဆိုပါတယ်။ Kagras KN တွင်ကအာဖဂန်စစ်တပ်ရဲ့အခြေစိုက်စခန်းတစ်ခုကိုပစ်မှတ်ထားပြီးညအချိန်မတော်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဒေါ်လတ်ဝါဇီရီရဲ့ပြောဆိုချက်ကိုကိုးကားပြီးညင်ကြက်မှာဖော်ပြထားပါတယ်။နောက်ဆက်တွဲတိုက်ခိုက်မှုအတွင်းတာလီဘန်တိုက်ခိုက်ရေးသမား80လောက်တိုက်ခိုက်သေဆုံးခဲ့တယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။တပုံတွေကိုတိုက်ထုတ်နေတဲ့မြေပြင်တပ်ဖွဲ့တွေကိုလေကြောင်းကနေစစ်ကူတိုက်ပေးနေတယ်လို့ဒဏ်ရာရထားတဲ့စစ်သားတွေကိုလည်းစစ်တပ်ရဟတ်ရင်တွေနဲ့အနီးအနားကစီးရုံတွေကိုပို့ဆောင်ပေးနေတယ်လို့လေတပ်ရဲ့ဒေသဆိုင်ရာတပ်မှုတွေကပြောပါတယ်။တာလီဘန်ပြောခွင့်ရတဦးကတော့အာဖဂန်စစ်သား84ဦးကိုချေမှုန်းခဲ့ပြီး6ဦးကိုဖမ်းဆီးရမိထားကြောင်းနဲ့အစစ်စခန်းကိုသိမ်းပိုက်ခဲ့ကြောင်းပြောပါရတယ်။ဒါပေမဲ့နှစ်ဖက်စလုံးရဲ့ပြောဆိုချက်တွေကိုတိကျအတည်ပြုနိုင်တဲ့အခြေအနေတော့မရှိသေးပါဘူး။